ဆီးရီးယားပြည်သူတွေပေါ်ဆီးရီးယားအစိုးရကဓာတုလက်နက်တွေအသုံးပြုတိုက်ခိုက်နေတာမှန်ရင်နှစ်နှစ်ကြာနေပြီဖြစ်တဲ့ပဋိပက္ခအပေါ်မှာအမေရိကန်ရဲ့ချဉ်းကပ်မှုဟာပြောင်းလဲသွားနိုင်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောလိုက်ပါတယ်။ဓာတုလက်နက်တွေကိုဘယ်မှာဘယ်တုန်းကဘယ်လိုအသုံးပြုခဲ့သလဲဆိုတဲ့အထောက်အထားတွေထပ်ပြီးရဖို့လိုသေးတယ်ဆိုတာကိုလည်းသမ္မတအိုဘားမားကတောက်ကြနေတုန်းကအလေးအနက်ပြောကြားခဲ့ပါတယ်။လောလောဆယ်ရရှိထားတဲ့အထောက်အထားတွေဟာအမေရိကန်ထောက်လှမ်းရေးကရရှိတဲ့အချက်လက်တွေကိုအခြေခံပြီးကနဦးသုံးသပ်ထားတာဖြစ်တယ်လို့ဂျော်ဒန်ဘရင်အဗ်ဒူလာနဲ့တူအင်ဗီရိုမှာပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတဥပမာကပြောပါတယ်။ဆီးရီးယားအစိုးရကဓာတုလက်နက်သုံးတယ်ဆိုတဲ့ပြောကြားချက်တွေနဲ့ပတ်သက်လို့တိုက်ရိုက်သက်သေအထောက်အထားတွေရရှိဖို့အမေရိကန်နဲ့အတူဒေသတွင်းမဟာမိတ်နိုင်ငံတွေအပြင်ကုလသမဂ္ဂကဆောင်ရွက်ဖို့လိုတယ်လို့လည်းအမေရိကန်သမ္မတကပြောပါတယ်။သမရဘရှောအယ်အဆက်ကိုဖြုတ်ချဖို့ကြိုးစားတိုက်နေကြတဲ့တော်လန်သူတွေအပေါ်ဆီးရီးယားအစိုးရကစရင်တန်းငွေတွေကိုအနှဲငယ်သုံးနေတယ်ဆိုတာကိုအမေရိကန်ထောက်လှမ်းရေးဌာနတွေကယုံကြည်နေတဲ့အကြောင်းအင်ဗီဒိုကကြာသပတေးနေ့ကပြောကြားခဲ့ပါတယ်ခင်ဗျာ။